ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတဲ့အထိရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့ယူဆနိုင်တဲ့အချက်လက်တွေတွေ့ရှိခဲ့ရကြောင်းဝါရှင်တန်ခြေဆက်လူခွင့်ရေးဆိုင်ရာဥပဒေကျိုးဆောင်အဖွဲ့ကပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆက်ရာဇဝတ်မှုနဲ့လူမျိုးတုံးတဲ့အထိဖြစ်နေနယ်လို့တုံ့တက်နိုင်စရာအကြောင်းရင်းတွေတွေ့ရှိရတဲ့အကြောင်းဒုက္ခသည်တွေကိုမေးမြန်းစုံစမ်းမှုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတာဝန်ပေးထားတဲ့နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာအဖွဲ့ PILPG ရဲ့တင်းလာနေမှာထုတ်ပြန်မဲ့အစီရင်ခံစာမှာဖော်ပြထားတာပါ။ဒီအဖွဲ့ရဲ့လေ့လာစုံစမ်းမှုတွေအပေါ်အခြေခံပြီးစက်တင်ဘာလလဲတုန်းကအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအစီရင်ခံစာထုတ်ပြန်ခဲ့ရမှာတော့ရိုဟင်ဂျာတွေကိုအစုလိုက်ပြုံးလိုက်တပ်ဖြတ်မှုတွေအုပ်စုလိုက်အရမပြုချင်မှုတွေနဲ့တခြားရက်စက်တဲ့လုပ်ရက်တွေကိုမြန်မာစစ်တပ်ကအကွက်ချက်ချကျူးလွန်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။အမေရိကန်လွှတ်တော်ကိုယ်စားတချို့ကလည်းရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးလုံးတပ်ဖြတ်မှုမြောက်တဲ့အကြောင်းပြောနေကြပေမဲ့အမေရိကန်ဆွေရကတော့လူမျိုးစုလိုက်ရှင်းလင်းမှုဖြစ်နေတာတရားဝင်သုံးလုံးပြောဆိုထားပါလူမျိုးလုံးတပ်ဖြတ်မှုမြောက်ကြောင်းအမေရိကန်ဆွေရကတရားဝင်သတ်မှတ်လိုက်မယ်ဆိုရင်တော့နောက်ဆက်တွဲအရေးယူဖို့တွေလည်းလိုအပ်လာနိုင်ပါတယ် PNLPG အဖွဲ့ရဲ့အစီရင်ခံစာကိုဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တထောင်ကျော်ကိုမေးမြန်းပြုစုထားပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့အချက်လက်စုဆောင်းဖို့ရည်ရွယ်တာဖြစ်တဲ့အကြောင်းပြောဆိုထားတာပါပြည်ထောင်စုတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလူညိုရေးကင်းစခန်းတွေကိုစီးနှင်တိုက်ခိုက်ခဲ့တဲ့ ARS အစိုးရအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့တွေရှင်းလင်းရမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါးဝါကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂအပါဝင်နိုင်ငံတကာတိုင်ဝမ်ကဆွဆွဲထားပါတယ်ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံထားတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲနေတဲ့အစဉ်အထိလူခွင့်ရေးချုပ်ဖောက်မှုတွေမရှိတဲ့အကြောင်းငြင်းဆန်ထားပါတယ်